လာမယ့်2025ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားဖို့ဆုံးဖြတ်ခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းနိုင်ငံတော်ဝန်လုံးရှိမဲ့ဆန္ဒနယ်မြေအားလုံးမှာဝင်ရောက်အရွေးခံသွားဖို့တိုင်းရင်းသားမဟာမိတ်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်လက်ရှိအနေအထားအရတိုင်းရင်းသားပါတီထဲက CRPP လို့ခေါ်တဲ့ပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီကောင်ဆောင်ဟောင်း၃ဦးဝင်ပြိုင်တဲ့ဒေသမှာ NLD အနေနဲ့ဝင်ပြိုင်မှာမဟုတ်ဘူးလို့လည်းဒီကနေ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်နဲ့တွေ့ဆုံဆွေးနွေးတဲ့အချိန်မှာပြောဆိုခဲ့ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။လာမယ့်2025ရွေးကောက်ပွဲမှာတိုင်းရင်းသားဒေသအတွင်းဝင်ရောက်ချင်းပြိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ NLD ကိုမျိုးရသဒီမိုကရေစီအဖွဲ့ချုပ်နဲ့မဟာမိတ် SNLD ကရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်တို့ကနေဒီကနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ NLD ပြောခွင့်ရဦးညာဝင်းကအခုလိုပြောပါတယ
်ကျွန်တော်တို့ပါတီမိတ်ဆွေအောင်ဖြစ်တဲ့ SNLD နဲ့ပူးပေါင်းကုညီဆောင်ရွက်ဖို့အစတင်တဲ့တွေ့ဆုံပွဲပါလောလောဆယ်ကျွန်တော်ပြောနိုင်တာဒီ CRPP မှာကျွန်တော်တို့နဲ့တောက်လျှောက်ဆောက်ခံခဲ့တဲ့အခက်အခဲကာလမှာပူးပေါင်းခဲ့တဲ့ပါတီကောင်းဆောင်ရေးဒီကောက်ပွဲဝင်ခဲ့တယ်ဆိုရင်တော့ကျွန်တော်တို့ခိတ်တိုင်မတွေ့ဘူးကျွန်တော်တို့ဘုံခံပြောကြခဲ့ပါဆန္ဒတော့ဘာမှမဆုံးဖြတ်တာမရှိသေးပါဘူး
ဒီမနေ့တွေ့ဆုံမှုမှာ NLD အနေနဲ့ရခိုင်ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPP ခေါင်းဆောင်ဟောင်း၃ဦးဝင်ပြိုင်တဲ့နေရာမှာဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးဆိုတဲ့အကြောင်းပြောဆိုခဲ့တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်အသွင်ရေးမှူးစန်းညွတ်လွင်ကအခုလိုပြောပါတယ်
ဒီနေ့ SNL နဲ့လာပြီပါလေ SNL ကိုမြန်မာကပြောတာတော့ဒီကကျွန်တော်ဒီ CRPP မှာပါတဲ့ပုံကြီးကြီးတော့ဥက္ကဋ္ဌတို့စီးပါအောင်လို့ဒီပြင်းရှင်းထားတယ်အဲ့လိုမျိုးတွေရေနဲ့နေရာဆိုတော့သူပြောမှာမဟုတ်ဘူးဒါတော့အတိအကျပြောလို့ရပါတယ်ကျန်တဲ့နေရာဒီမှာကတော့ဒီလို NL အားတာမျိုးမျိုးဆိုရင်ကျွန်တော်တို့ NL ရဲ့ဒီရမယ့်တဘောပေါ့ဗျာ SNL အားတာလေးတွေနဲ့ NL ကို IRP ရမယ့်တဲ့တဘောပေါ့ဒါမဖက်လုံငန်းအဖွဲ့ကြီးကြီးရဆောင်ရွက်သွားမယ့်တဘောပါ
1990ခုနှစ်ရွေးကောက်ပွဲဝင်ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPP ခေါင်းဆောင်ဟောင်းတွေဖြစ်တဲ့ SNLD ဥက္ကဋ္ဌခွန်သူဦးရခိုင်မျိုးရာဒီမိုကရေစီအဖွဲ့ဥက္ကဋ္ဌဦးအေးတာအောင်စုမီမျိုးရာကွန်ကရက်ဥက္ကဋ္ဌပူချင်းချင်းထံတို့ဝင်ပြိုင်တဲ့ဒေသမှာNLD အနေနဲ့ဝင်ရောက်ရှင်ပြိုင်မှာမဟုတ်ပဲတခြားနေရာအလုံးမှာဝင်ရောက်ရွေးခံသွားမှာဖြစ်ပါတယ် NLD အနေနဲ့နိုင်ငံတော်ဝန်လုံးရှိမဲဆန္ဒနယ်မြေအလုံးမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပေမဲ့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်နဲ့တော့ထိတ်တိုက်တွေ့ဆုံနိုင်တဲ့နေရာနည်းပါတယ်လို့ SNLD ရဲ့တွင်းမှုစမ်းညွှန်လွင်ကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့နဲ့အမေလီနဲ့လည်းဖတ်နေတဲ့နေရာကိုသိအများကြီးရှိတယ်ကျွန်တော်တို့အများကြီးဖတ်နေတဲ့နေရာကတော့တောင်ကြီးလာရှိုးကျိုင်းတုံအဲ့လိုပါပဲဒါကြီးနိုင်ကြီးနဲ့လိုက်ကြမှာပါ
ရခိုင် CRPP အဖွဲ့ဝင်မော်မျိုးသားဒီမိုကရေစီအဖွဲ့တစ်ဖြစ်လဲမော်မျိုးသားပါတီကတော့ NLD အဖွဲ့ချုပ်အနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်မှာရှိတဲ့ UNA ကိုစီလုံးညီညွတ်သောတိုင်းဒေသလူမျိုးများမဟာမိတ်အဖွဲ့ကိုအသိမှတ်ပြုပေးဖို့နဲ့ပုဂ္ဂိုလ်ရေးရ CRPP ခေါင်းဆောင်၃ဦးကကန့်လှမ်းတဲ့လှုပ်ရပေါ်မှာလက်မခံဘူးလို့အဖွဲ့ရဲ့သူရင်းမှုတက်နိုင်စိုးမြင့်ကအခုလိုပြောပါတယ
်။ NLD ဥခုံတုံးဦးလိုလိုပိုင်နေတော့ဗျာ။ CRPP ရဲ့အဖွဲ့ဝင်ဖြစ်ခဲ့ဦးတို့ဒီလက်ပဲသူတို့ကဖြစ်ကြည့်ပါလေ။တိုင်းတိုင်းတော့ဒါလုံလောက်တဲ့မဟာမိတ်ပေါ်သဘောထားလို့ကျွန်တော်တို့မမြင်ပါဘူး။ NLD နဲ့အများနဲ့ကျွန်တော်တို့ CRPP ကိုစားဒီနေ့စက်တင်နေကြတယ်ကိုအတိမတ်ပြရမယ်။ UNA အဖွဲ့ဝင်ဖြစ်တဲ့ဒီမျိုးတက်လိုင်းပေါ်မှာရပ်တည်နေကြတယ် UNA ဖွဲ့ဝင်အလုံးတိမတ်ပြတိသာပြီးလုံးကြတဲ့နေရာမှာ energy ပါလို့စနိုင်ကြနားလည်ပြီးနိုင်မှာလို့ကျွန်တော်တို့ energy ဒီနေ့သုံးဦးရဲ့ပုံပေါ်ရကံကတော့ကျွန်တော်မမခံနိုင်ဘူး
စုလိုင်းလ17ရက်နေ့မှာပြုလုပ်ခဲ့တဲ့ NLD ဖွဲ့ချုပ်ရဲ့သတင်းစာရှင်းလင်းပွဲမှာဥက္ကဋ္ဌတောင်အောင်ဆန်းစုကြည်ကနေရခိုင် CRPP ဖွဲ့ဝင်တွေနဲ့တွေ့ဆုံညှိနှိုင်းပြီးပိုင်းသားပါတီတွေအားကောင်းတဲ့နေရာမှာရှောင်ပေးသိမ့်ရင်ရှောင်ပေးသွားမှာဖြစ်တယ်လို့အားမကောင်းတဲ့နေရာမှာ NLD အနေနဲ့ဝင်ပြိုင်သွားမယ်လို့မီဒီယာတွေကပြောဆိုခဲ့ပါတယ်မဟာမိတ်တိုင်းသားဖွဲ့တွေနဲ့တွေ့ဆုံဖို့အတွက်ကိုလည်းဥဟန်တာမြေဥဝင်းထိန်နဲ့တောနန်းခင်သွေးမြေတို့ကိုတာဝန်ပေးထားပြီးအများဆုံးတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်NLD အနေနဲ့1990ပြည့်ရွေးကောက်ပွဲဝင်တိုင်းရင်းသားပါတီတွေနဲ့သာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပြီး2020ရွေးကောက်ပွဲဝင်တိုင်းရင်းသားပါတီတွေနဲ့တွေ့ဆုံဖို့အလားအလာမရှိသေးဘူးလို့ NLD ဘက်ကပြောပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာအင်အားကြီးပါတီဖြစ်တဲ့လက်ရှိအာဏာရပြည်ခိုင်ဖြိုးပါတီကနေအရွေးခံမဲ့ကိုယ်စားလှယ်ဥယျာဉ်ထုတ်ပြန်ခြင်းမရှိသေးပေမဲ့နိုင်ငံဟွားမှာအများဆုံးဝင်ရောက်ရှင်ပြန်ရွေးကောက်သွားမှာဖြစ်ပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကတော့မဲဆန္ဒနဲ့1200နီးပါးမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ပိုင်းသားစည်းလုံးညွညွရေးပါတီကတော့နေရာ949မှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ကတော့မဲဆန္ဒနဲ့160လောက်မှာရှင်ပြိုင်သွားမှာဖြစ်ပါတယ်။ ဒီကိုရင်းနှီးပြီးတော့ဒီနိုင်ငံရေးပါတီတည်တည်ကလည်းလာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့တရားဝင်ကုသလဆင်းတွေထုတ်ပြန်မှုတွေရှိနေတယ်လို့ကျူးတင်ပြင်ဆင်မှုတွေလှုပ်ဆောင်နေတဲ့အနေအထားမှာလည်းရှိနေပါတယ်ခင်ဗျာ